to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇွန်လ17ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမမြတ်သင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့စင်ကာပူမှာကျင်းပတဲ့ထိပ်သီးဆွေးပွဲပြီးတဲ့မနက်ဖြန်ညမှာပဲတမန်တော်ဒေါ်နယ်ထရမ့်ဟာအမေရိကန်ကိုပြန်လာမယ်လို့အင်ဂျီတော်ကပြောပါတယ်။စင်ကာပူမှာမနက်ဖြန်ကျင်းပမယ်အဲ့ဒီထိပ်သီးဆွေးပွဲအတွက်နှစ်ဖက်ထိပ်တန်းအရာရှိတွေနောက်ဆုံးအဆင့်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေကြပါတယ်။သမရဦးမြင့်ဟာထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီးသွားရောက်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတင်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ဟုတ်ကဲ့ပါရှင်။အခုညနားဆင်ကြရမယ့်သတင်းလွှာရီထဲမှာတော့စင်ကာပူမှာကျင်းပမယ့်သမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲရလဒ်ကိုလူတိုင်းကစိတ်ဝင်တစားစောင့်ကြည့်နေကြတဲ့အကြောင်းနဲ့အတူဒီဆွေးနွေးပွဲအပေါ်နိုင်ငံတချို့ရဲ့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲ
။ The ultimate objective we seek from diplomacy with North Korea has not changed.The complete, verifiable, and irreversible denuclearization of the Korea Peninsula is the only
American နိုင်ငံသားဝန်ကြီး Mike Pompeo ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူဖန်ဆီးခန်ရိုက်တာသတင်းတောက်နှစ်ဦးအမှုအခြေအနေနောက်ဆုံးရသတင်းရခိုင်ပြည်နယ်အတွင်းတည်ငြိမ်အေဂျင့်နဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ဖို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဲ့ဖွဲ့စည်းဖို့အဆိုကိုပြည်သူ့လွှတ်တော်ကအတိမပြုခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒုတိယပိုင်းနိုင်ယူဝက်မှာတော့တက်တက်ရောင်သတင်းစီစဉ်တဲ့အတူအခြားအပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အူးနဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြုလုပ်ပြီးတာနဲ့အင်္ဂါနေ့ညမှာပဲသမ္မတဒေါ်နယ်ထရမ့်အမေရိကန်နိုင်ငံကိုပြန်လာမှာဖြစ်ကြောင်းသမရအင်ဂျီတော်ကဒီကနေ့အတည်ပြုပြောဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့ဆွေးနွေးမှုဟာမျောလင့်ထားလာတဲ့ပိုပြီးလှင်မြန်စွာဖြစ်ပေါ်တိုးတက်နေကြောင်းလည်းအင်ဂျီတော်ကပြောပါတယ်။သမရထရန့်ဟာမြောက်ကိုရီးယားကောင်ဆောင်နဲ့တူးချင်းတွေ့ဆုံမှာဖြစ်ပြီးဘာသာပြန်ကလွဲလို့တခြားဘသူမှပါမှာမဟုတ်ဘူးလို့အင်ဂျီတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲဒီနောက်မှာမှနေ့လယ်စာတုံ့ဆောင်ရင်းနှစ်ဖက်ဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်မှာဖြစ်ပြီးအဲဒီအချိန်မှာတော့နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုအင်ဂျီတော်ဝန်ထမ်းအရာရှိချုပ်ဂျွန်ကယ်လီအမျိုးသားလူညီရေးအကြံပေးJohn Bolton တို့ပါတက်ရောက်มาဖြစ်ပါတယ်စင်ကာပူနိုင်ငံကနေအင်္ဂါနေ့နောက်ပိုင်းမှာပြန်လည်မထွက်ခွာခင်သမရထရမ့်ကသတင်းမီဒီယာတွေနဲ့တွေ့ဆုံမှုရှိပါတယ်အစောပိုင်းကထွက်လာတဲ့သတင်းတွေမှာတော့သမရထရမ့်ဟာဗုဒ္ဓနေ့မှာပြန်မယ်လို့ဖော်ပြထားတာပါအမေရိကန်သမရနဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုမတိုင်ခင်မှာတော့တွေ့ဆုံဆွေးနွေးမှုကနေမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပက်ထင်တာဒုံးကျည်နဲ့ချင်းချောက်မှုကိုစုံကန်တိုင်နဲ့စီကိုဥတီတဲ့ရလမျိုးဖြစ်မယ်လို့အမေရိကန်အရာရှိတွေကပြောဆိုနေကြပါတယ်ထွက်လာမဲ့သဘောတူညီချက်တွေဟာအရင်အစိုးရလက်ထက်ကရခဲ့တဲ့မခိုင်မာတဲ့သဘောတူညီချက်မျိုးဖြစ်မှာမဟုတ်ကြောင်းသမ္မတဘာရက်ဥဘာမအစိုးရကိုညင်ညွန်းပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကဒီကနေ့ညနေပိုင်းကပဲစင်ကာပူနိုင်ငံမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။စင်ကာပူနိုင်ငံမှာမနေ့ဖြန်အင်္ဂါနေ့ကျင်းပမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာနှစ်ဖက်မတူညီမှုတွေပြေလည်သွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဆွေးနွေးကြပါတယ်။စင်ကာပူနိုင်ငံ Ritz Carlton Hotel မှာဝိုင်းရင်တန်တမာဆွန်ကင်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးပွဲတွေလုပ်နေတာပါမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟေးကခေါင်းဆောင်ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွန့်လွှတ်ရေးတောင်းဆိုထားတာမှာအမေရိကန်နဲ့မြောက်ကိုရီးယားကြားကွာဟချက်တွေနှဲသွားစေရေးဒီကနေ့တနင်္လာနေ့ဆွေးနွေးပွဲတွေကရည်ရွယ်ပုံချပါတယ်စင်ကာပူခီးစဉ်အကျိုးမှာပဲဆွေးနွေးပွဲနဲ့ပတ်သက်ပြီးယုံကြည်မှုအပြည့်ရှိတယ်လို့ပြောဆိုထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့တနင်္ဂနွေနေ့တုန်းက Air Force One လေယာဉ်ပေါ်ကအစင်းသတင်းတောက်တွေကိုပြောဆိုတာမှလည်းအင်္ဂါနေ့ဆွေးနွေးပွဲအပေါ်မှာခန်းစားချက်သိကောင်းတယ်လို့ပြောဆိုခဲ့ပါတယ်စင်ကာပူကိုမရောက်ခင်မှာတော့သမ္မတထရန့်ကအင်္ဂါနေ့ဆွေးနွေးပွဲအတွက်နိုင်ငံတစ်ခုကိုသွားနေတယ်လို့ပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကတိုက်ရိုက်ပါဝင်ခြင်းမရှိပေမဲ့မမြင်နိုင်တဲ့တတိယနိုင်ငံအဖြစ်နဲ့ဆွေးနွေးပွဲခမ်းမအတွင်းမှာရှိနေမှာဖြစ်ပါတယ်။ဒေသတွင်းကတခြားနိုင်ငံတွေနေတူဒီထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေကသူတို့ရဲ့အကျိုးစီးပွားအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုတရုတ်နိုင်ငံကလည်းစောင့်ကြည့်နေမှာဖြစ်ပါတယ်။အပြောင်းအလဲတွေအကြင်ကြီးဖြစ်ခဲ့တဲ့ဒီဆွေးနွေးပွဲမှာတရုတ်နိုင်ငံဟာအရေးပါတဲ့နေရာကနေပါဝင်ခဲ့တာပါ။စီးပွားရေးအရာအထင်အားစေတဲ့နိုင်ငံတကာပိတ်ဆို့အရေးယူမှုတွေဟာဆွေးနွေးရေးစကားဝိုင်းကိုကင်ဂျွန်အွန်းရောက်လာရေးအတွက်တရုတ်နိုင်ငံကဖိအားပေးဖို့ဖြစ်လာတဲ့အဓိကအကြောင်းရင်းဖြစ်ကြောင်း သူတည်တည်တွေကတုံ့တက်ကြပါတယ်မကြသေးခင်ကာလတွေတွင်တရုတ်ဘက်ကအဲ့ဒီပိတ်ဆို့မှုတွေကိုလိုက်နာခြင်းမရှိတော့ပါဘူးမနေ့ပြန်အင်္ဂါနေ့မှာပြုလုပ်မဲ့ဆွေးနွေးပွဲမတိုင်ခင်ကင်ဂျွန်ဦးဟာတရုတ်သမ္မတရှီကျင်းဖင်နဲ့နှစ်ချိန်တွေ့ဆုံခဲ့ပါတယ်ကင်ဂျွန်ဦးဟာစင်ကာပူနိုင်ငံကိုသွားတဲ့ခီးစဉ်အတွက်တရုတ်လေကြောင်းလိုင်းကိုအသုံးပြုခဲ့တယ်ဆိုတာကိုလည်းတရုတ်နိုင်ငံရေးဌာနကဒီကနေ့အတည်ပြုပြောကြားပါတယ်လေရင်ငါးကအတွက်ကုန်ကျစရိတ်ကိုတရုတ်အစိုးရကစိုက်ထုတ်ပေးတယ်မပေးဘူးဆိုတာကိုတော့အထက်သွင်းပြောကြားခြင်းမရှိပေမဲ့သူတို့အနေနဲ့မြောက်ကိုရီးယားရဲ့တောင်းဆိုချက်ကြောင့်အခုလိုလေရင်စီစဉ်ပေးကြတာလို့ဆိုပါတယ်မြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ပယ်လည်းဖြစ်နိုင်ငံတကာမှာအရင်းနှီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်တဲ့တရုတ်တို့အတွက်ဒီဆွေးနွေးပွဲအောင်မြင်ခြင်းမအောင်မြင်ခြင်းဆိုတဲ့ရလဒ်ဟာတရုတ်နိုင်ငံပေါ်ရေရှည်အကျိုးသက်ရောက်မှုဖြစ်ပေါ်စေမှာပါဖြစ်ပါတယ
်။ Broadway ပြဆက်တွေကအကောင်းဆုံးသရုပ်ဆောင်တွေကိုဆုချီးမြှင့်တဲ့ Tony Award ကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပြီးအသစ်ထွက်တဲ့ဒေသရုပ်ဖော်ပြဆက်တွေရဲ့အကောင်းဆုံးဆုကိုတော့ The Van Spacek ကရရှိသွားပါတယ်။ Israel ကမြို့တစ်ခုမှာဖျော်ဖြေဖို့စီစဉ်ထားတဲ့ Egypt ရဲတပ်ဖွဲ့တန်းစုံတီးဝိုင်းကမြို့မှားပြီးရောက်သွားတဲ့အကြောင်းကိုဇက်အိမ်တဲပြီးတေးသရုပ်ဖော်ထားတာပါ။ပြဇက်ရဲ့အဓိကဇက်ဆောင်တို့ကလည်းအကောင်းဆုံးသရုပ်ဆောင်စုတွေရရှိသွားပါတယ်။2008ခုနှစ်တုန်းက The Band Space နာမည်နဲ့ပဲရိုက်ထားတဲ့ Israel ရုပ်ရှင်ကိုအခြေခံတဲ့ဒီပြဇက်ဟာစကားတင်ရွေးချယ်ထားတဲ့ Frozen, Mean Girls တို့နဲ့ Spongy Boss SquarePants တို့နဲ့ရှင်ပြီးတော့ထိတ်တန့်စုကိုရသွားတာပါ။ဒီစုပေးပွဲမှာနိုင်ငံရေးလဲပါလာပြန်ပါသေးတယ်။ဆူရသူကိုကြီးညာဖို့စင်ပေါ်တက်လာတဲ့ရုပ်ရှင်မင်းသားရောဘတ်ဒီနီရိုကကြဲကြဲလောင်လောင်နဲ့အမေရိကန်သမ္မတအပေါ်ဝေဖန်လိုက်ပြီးပရိသတ်တွေကမတ်တက်ရက်ပြီးအပတရလက်ခုပ်ဩဘာပေးခဲ့ကြတဲ့အတွေ့သူကနောက်ထပ်ဆဲတဲ့စကားသုံးပြီးပြောလိုက်ပြန်ပါတယ်ဒီစုပေးပွဲကိုထုတ်လွှင့်နေတဲ့အမေရိကန်ရုပ်သံအနေနဲ့လွှင့်တဲ့အချိန်မှာတော့ဒီဆဲတဲ့စကားလုံးကိုအတန်ဖြောက်ပြီးမှပဲထုတ်လွှင့်ပေးခဲ့ရပါတယ်2018ခုနှစ်အတွက်ကျောင်းပြဆက်ထူးချွန်စုကိုတော့ Florida ပြည်နယ် Marjorie Stoneman Douglas အထက်တန်းကျောင်းပြဆက်ဌာနမှ Melody Hartsfield ကရရှိပါတယ်လူ18ဦးသေဆုံးခဲ့ရတဲ့အထက်တန်းကျောင်းတနက်ပြစ်မှုအတွင်ကျောင်းသားဓာစင်နဲ့ချီကိုသူကကဲတင်ပေးခဲ့တာလည်းဖြစ်ပါတယ်ရှင
် View American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီးတွားရောက်လဲပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်ဒီတရားဝင်ခီးစဉ်နဲ့အတူသမ္မတဦးဝင်းမြင့်ဟာထိုင်းနိုင်ငံမကောက်မြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက်အေယာဝတီ6ဖရာမဲခေါင်စီဝါရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာအက်မက်စ်ထိပ်သီးဆွေးနွေးပွဲနဲ့9ကြိမ်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ် CLMV ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်သမ္မတဦးဝင်းမြင့်အနေနဲ့ထိုင်းနိုင်ငံကိုဘယ်နေ့မှသွားမယ်ဆိုတာကိုဖော်ပြထားခြင်းမရှိပေမဲ့ ACMES နဲ့ CLMV ထိပ်သီးဆွေးနွေးတွေကိုဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်နေ့ရဲ့အကြားကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးဝင်းမြင့်အနေနဲ့နိုင်ငံတော်သမ္မတတာဝန်စတင်ထမ်းဆောင်ပြီးတဲ့နောက်မှာဒုတိယအကြိမ်များသွားရောက်တဲ့နိုင်ငံခြားခီးစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ April လတုန်းကစင်ကာပူမှာကျင်းပတဲ့ ASEAN ထိပ်သီးဆွေးနွေးပွဲကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ပါတယ်။2018ခုနှစ်မတ်လမှာနောက်ဆုံးထုတ်ပြန်ခဲ့တဲ့စင်စရာတွေအရထိုင်းနိုင်ငံကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏဟာအမေရိကန်ဒေါ်လာ 17.34 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာနိုင်ငံမှာပြည်ပကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏစုစုပေါင်းရဲ့ 14.53 ခိုင်နှုန်းနဲ့ညီမျှပြီးတတိယနေရာမှာရှိနေပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့ထိတ်ဆုံးနိုင်ငံကတော့တရုတ်ဖြစ်ပြီးတော့စင်ကာပူကဒုတိယနေရာမှာရှိနေပါတယ်။2019-2018ခုနှစ်ဘဏ္ဍာနှစ်အတွက်နိုင်ငံအကြကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ 1.45 ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ 1.4 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းဘက်ကနေ 1.35 ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ
်။ထောင်ပေါင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်ရအောင်မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လိုအပ်ကြောင်းတနင်္ဂနွေနေ့ကလူ့အခွင့်အရေးစုလက်ခံရရှိခဲ့တဲ့ရှေ့နေကပြောကြားလိုက်ပါတယ်။ကမ္ဘာနိုင်ငံမဲ့လူဦးရေအများဆုံးအုပ်စုဖြစ်တဲ့ရိုဟင်ဂျာတွေအရေးဆဲစုနှစ်နဲ့ချီကြိုးပမ်းဆောင်ရွက်ခဲ့မှုအတွေ့အော်ရိုယာလူသားချင်းစာနာမှုဆန်ရစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာရှေ့နေဦးကျော်လှအောင်ကအဲ့ဒီလိုပြောကြားလိုက်တာပါ။ မြန်မာအစိုးရကနိုင်ငံသားအဖြစ်အသိအမှတ်ပြုခြင်းမရှိသလိုရိုဟင်ဂျာလို့ခေါ်ဆိုမှုကိုလည်းအသိအမှတ်ပြုခြင်းမခံရတဲ့ဒီရိုဟင်ဂျာလူဦးရေအရေအတွက်ဟာမနစ်ကအထိတက်တန်းရှိတယ်လို့ဆိုပါတယ်ဒါပေမဲ့မနှစ်ဩဂုတ်လမှာတကြော့ပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းလောက်ထွက်ပြေးသွားကြတယ်လို့ဆိုပါတယ်သူတို့တွေဟာမြန်မာနိုင်ငံသားဖြစ်ကြောင်းဒါပေမဲ့မြန်မာအစိုးရကသူတို့ကိုအဲ့ဒီလိုအသိအမှတ်ပြုဖို့ညှင်းဆုံနေကြောင်းစုချီးမြှင့်ပွဲအခမ်းအနားကျင်းပရာအာမေးနီးယားနိုင်ငံကနေဥကျော်လှအောင်က Reuters သတင်းဌာနကိုပြောပါတယ်ဥကျော်လှအောင်ဟာသူ့ရဲ့လူခွင့်ရေးဆိုင်ရာလှုပ်ရှားမှုတွေကြောင့်မြန်မာနိုင်ငံမှာထောင်ဒဏ်12နှစ်ကျခဲ့ဘူးသူလည်းဖြစ်ပါတယ်ကမ္ဘာတဝန်းရိုဟင်ဂျာလူဦးရေ4သန်းလောက်ရှိတယ်လို့ Rohingya Project အဖွဲ့ကခန့်မှန်းထားပြီးသူတို့တွေဟာကဘာတဝံပြန့်နှံ့နေကြတဲ့နိုင်ငံမဲ့လူဦးရေ10သန်းလောက်ရှိတဲ့အထက်အရေးအတွက်အများဆုံးအုပ်စုဖြစ်တယ်လို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာလို့ခေါ်ဆိုမှုကိုအတိအမှတ်မပြုပေမဲ့လည်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေပြန်လည်ခံရေးအတွက်ကုလသမဂ္ဂအပါအဝင်အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်ရှင
်ဟောင်ကောင်မှာ2016ခုနှစ်တုန်းကလမ်းပေါ်ထွက်ပြီးအကြမ်းဖက်ဆန္ဒပြမှုမှာပါဝင်ပတ်သက်မှုနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကိုထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်အကြမ်းဖက်မှုနဲ့ပြစ်ဒဏ်ချခံရတဲ့အက်ဒဝါ့လွမ်းကို2016ခုနှစ်ဖေဖော်ဝါရီလအတွင်းဟောင်ကောင်ရဲ့စီးပွားရေးအချက်အချာမွန်ကုတ်အရက်ကရုံးရင်းဆန်ခါအတွင်းရတဖွဲ့ဝင်တဦးကိုကိုထိလက်ရောက်ထိပါမှုနဲ့လည်းတရားစွဲချက်တင်ခံထားရပါတယ်ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ဒေသအပေါ်တရုတ်ဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာကိုစန့်ကျင်ကောက်ကွက်မှုအတွင်းဆန္ဒပြသူတွေကရတဖွဲ့တွေကိုအုတ်ခဲတွေနဲ့ပြစ်ပောက်ခဲ့ကြသလိုအမိုက်ပုံတွေကိုလည်းမိရှုခဲ့ကြတာပ
ါစပိန်မြောက်ပိုင်းဘတ်စကဒေတာလွတ်လပ်ရေးအတွက်မဲခွဲပြဖို့တောင်းဆိုတဲ့အနေနဲ့မနစ်တင်းင်းကနေနေတုန်းကလူ 3,000 ခွဲလောက်လက်တွဲပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကန့်ကျင်အပန်းဖြစ်မှုဆန်ဆာဗက်စတင်ကနေဘတ်စဒေတာမြို့တော်ဗစ်တိုးရီးယားအထိ125မိုင်လောက်လမ်းတစ်လျှောက်မှာဆန္ဒပြသူတွေလက်တွဲခဲ့ကြတာဖြစ်ပါတယ်ရှင်
အမေရိကန်ရဲ့ကုံတွယ်ဘက်မဟာမိတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာ Twitter လူမှုကန်ကတ်ဆင့်ထပ်မံဝေဖန်လိုက်ပါတယ်။ကုံတွယ်ရေးရာတစ်ဖက်သက်အများထုတ်နေမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တင်းကျင်ခံတော့မှာမဟုတ်ကြောင်းဥရောပနဲ့ကနေဒါနိုင်ငံတို့ကိုသမ္မတထရမ့်ကဝေဖန်ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NATO မဟာမိတ်အဖွဲ့ရဲ့ကုန်ကြမ်းစည်အားလုံးနှိပါးကိုထဲဝင်ပေးနေပေမဲ့ဒါဟာကောင်းမွန်တဲ့လုပ်ရဖြစ်ကြောင်း NATO အဖွဲ့ဝင်နိုင်ငံတွေကတော့ကုံတွယ်ရေးမှာအမေရိကန်အပေါ်အခွင့်ကောင်းယူနေကြောင်းလဲမဟာမိတ်နိုင်ငံတွေအပေါ် Twitter ကတစဉ်အချိန်ချင်းဝေဖန်တဲ့အထက်မှာဖော်ပြထားပါတယ်။ဒါအပြင်ပြောင်းလဲမှုတွေဖြစ်ပေါ်တော့မယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ
်။တင်းလာနေညပိုင်းနိုင်ငံတကာနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်ကြီးထိုက်တူကကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။စင်ကာပူမှာကျင်းပမဲ့သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဆွေးနွေးပွဲဟာစစ်အေးခေတ်နောက်ပိုင်းတမိုင်းမှာအထူးခြားဆုံးနျူကလ িয়ার အရေးထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေဘလို့ရလဒ်တွေထွက်လာမလဲလူတိုင်းကစောင့်ကြည့်နေပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အချိန်နီးလာတာနဲ့အမျှစိတ်လှုပ်ရှားမှုနဲ့ကြိုတင်ခန့်မှန်းချက်တွေလည်းအမျိုးမျိုးထွက်ပေါ်နေပါတယ်။ VOA သတင်းတောက် Michael Bowman ရဲ့သတင်းလွှာကိုကိုငင်းချန်းကပြောပြပါမယ်ရှင်။
သမယိုးကြနိုင်ငံရေးခေါင်းဆောင်တွေမဟုတ်သလိုကြိုတွက်လို့မရတဲ့သူတို့နှစ်ယောက်ညနေချင်းဆိုင်တွေးဆောင်ကြမယ်ပွဲဖြစ်သလိုတွေးကြမယ်ဆိုတဲ့သဘောတူညီချက်ထွက်မလာခင်အထိတယောက်နဲ့တယောက်အပြတ်ချိန်မုံရေးကိုပဲအပြန်အလှန်ကြုံဝါခဲ့ကြတာပါအခုတော့သမ္မတဒေါ်နယ်ထရမ့်က
ကျွန်တော်ကငြိမ်းချမ်းရေးတာဝန်ကိုထမ်းဆောင်သွားမှာပ
ါကင်ဂျုံအွန်းနဲ့သဘောတူညီချက်ချမှတ်နိုင်မယ်မချမှတ်နိုင်ဘူးဆိုတာပထမမိနစ်ပိုင်းအတွင်းမှာသူသိနိုင်လိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ
်အလုပ်ဖြစ်ချင်မှဖြစ်ပါလိမ့်မယ်အလုပ်မဖြစ်ရင်တော့မှခွင်လန်းကောင်းနေကတော့ရှိနေပါလိမ့်ရှေ့ဆက်နိုင်မဲ့လုပ်ငန်းစဉ်တစ်ခုဖြစ်မယ်အချိန်ယူပြီးလုပ်ကြတဲ့အခါမှာပူကောင်းတဲ့ခွင်လန်းတွေလည်းရှားကောင်းရလာနိုင်ပါလိမ့
်အထက်လွှတ်တော်အမတ်လင်းစေးဂရေဟမ်ကတော့ ABC ရုပ်သံကိုခုလိုပြောပါတယ်
Donald Trump is not Donald Trump ဘက်ကတော့ရှော့ပြီးမှမဟုတ်ပါဘူးဒီတော့ရွေးချယ်စရာကနှစ်ခုတည်းပါငင်းငယ်လာစစ်လာဆိုတာကိုရွေးရမှာပါ
မြောက်ကိုရီးယားကိုလုံခြုံရေးအတွက်အာမခံချက်ပေးမယ်ဆိုရင်နျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်အစီအစဉ်တွေကိုဆွန့်လွတ်တဲ့သဘောတူညီချက်မျိုးဆွေးနွေးပွဲကနေရသွားနိုင်တဲ့အကြောင်း Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါတယ်တကယ်လို့ဆွေးနွေးပွဲမအောင်မြင်ရင်ဘလို့အရေးပေါ်ရွေးချယ်စရာနည်းလမ်းတွေပြင်ဆင်ထားမလဲမြောက်ကိုရီးယားအပေါ်စီရေးအရအင်အားသုံးရေးလွှတ်တော်ကခွင့်ပြုဖို့သူကတွန်းတွန်းတိုက်တိုက်ပြောနေပါတယ်
And if diplomacy fails,
တမိုင်းရချိကမှုတွေမအောင်မြင်လို့ရှိရင်စီးရင်နီလန်ကိုနောက်ဆုံးအဆင့်အနေနဲ့ဒီမိုကရက်ရော Republican ရောရွေးဖို့လိုအပ်ပါတယ
်။ဒီမိုကရက်အထက်လွှတ်တော်အမတ် Bob Menendez ကတော့မြောက်ကိုရီးယားနဲ့ဘလို့သဘောတူညီချက်မျိုးမဆိုနောက်ကြောင်းပြန်မလှည့်နိုင်တဲ့ခိုင်မာတဲ့သဘောတူညီချက်ဖြစ်ဖို့လိုသလိုပြောတဲ့အတိုင်းဟုတ်မဟုတ် စစ်ဆေးအတည်ပြုတာတွေလည်းလုံနိုင်မှုလုံမယ်ဆိုပြီး ABC ရုပ်တံကိုပြောပါတယ်နိုင်ငံရေးဝန်ကြီးမိုက်ပုံပီယိုကတော့တကယ်လို့သဘောတူညီချက်ရသွားပြီဆိုရင်သဘောတူညီချက်အတိုင်းလိုက်နာအောင်မြောက်ကိုရီးယားအပေါ်မှာဖိအားပေးမယ်လို့ Phoenix TV ကိုအခိုင်အမာပြောပါတယ
် President's been very clear
တမရဘက်ကတိတ်ကိုရှင်းပါတယ်နျူကလ িয়ার ခင်းစင်လှုပ်ဆောင်တဲ့အချိန်တိုင်းတာတစ်ခုအထိမရောက်မချင်းအေးအေးပိတ်ဆို့မှုကိုလုံသိမ်းမှာမဟုတ်ပါဘူးဘင်းကဂရီတွေပေးခဲ့ပေမဲ့ဂရီအတိုင်းမလုပ်ခဲ့တာတွေရှိခဲ့မယ်ဒါမျိုးဆိုရင်လက်ခံမှာမဟုတ်ပါဘူ
းတမရထရမ့်ကတော့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာထပ်ခါတလဲလဲပြောဆိုခဲ့ပါတယ်ဒါပေမဲ့ကင်ဂျွန်အွန်းဘက်ကတော့တိတိတသာအတန်တိတ်နေတာကိုတွေးခဲ့ရပါတယ်မြောက်ကိုရီးယားခေါင်းဆောင်အနေနဲ့တကယ်လို့တမရထရမ့်နဲ့ပတ်သက်တဲ့အမြင်သဘောထားနောက်အမေရိကန်တမရနဲ့ပထမဆုံးတွေ့ဆုံမဲ့ဆွေးနွေးပွဲကနေညှော်လင့်ချက်တွေရှိခဲ့မယ်ဆိုရင်လဲကဘာတိဂျင်းနန်ရိုက်အကြောင်းကြားတာမျိုးလုံးမဲ့သူတော့မဟုတ်ကြောင်းပါခင်ဗျာ
ကိုငိမ့်ချမ်းပါရှင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုများထွက်လာနိုင်မလားဆိုတဲ့အပေါ်ကဘာတလွားကစိတ်ဝင်တစားစောင့်ကြည့်နေကြချိန်မှာပဲနိုင်ငံတချို့ကတော့ဆွေးနွေးပွဲအပေါ်အကောင်းမြင်မျှော်လင့်ချက်တွေရှိနေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြီးသက်ဖြတ်သိမ်းရေးတစ်ခုတည်းကိုသာအမေရိကန်ဘက်ကလက်ခံမယ်လို့ဆွေးနွေးပွဲစဖို့တည့်ရအလိုမှာအမေရိကန်ဘက်ကပြက်ပြက်သားသားပြောဆိုထားတာပါတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတချို့ရဲ့မျှော်လင့်ချက်တွေကိုမတ်သိငီထိုက်စူးစီးတင်ပြထားပါတယ်
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကြားတမိုင်းဝင်ထိပ်သီးဆွေးနွေးဖို့စင်ကာပူမှာရောက်ရှိနေပြီးထိပ်သီးဆွေးနွေးပွဲအကြိုနှစ်ဖက်အရာရှိတွေကြားမှလည်းဆွေးနွေးပွဲတွေကျင်းပနေကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့အမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအခုလိုပြောဆိုပါတယ်
။ The ultimate objective we seek from diplomacy with North Korea has not changed. The complete
မြောက်ကိုရီးယားနဲ့တန်တမာရေးမူလယူမှန်းချက်ကမပြောင်းလဲပါဘူး။ကိုရီးယားကျွန်းဆွယ်မှာနောက်ကျောင်းပြန်မလည်နိုင်တဲ့နျူကလ িয়ার လုံးဝကင်းစင်ရေးတခုတည်းကိုပဲအမေရိကန်တို့လက်ခံမှာပါ။မြောက်ကိုရီးယားရဲ့ဖျားပြင်းလက်နက်တွေအလုံးအလုံးစုံမဖျက်သိမ်းသမျှတော့တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးရှိနေမှာပါ။တပ်သမားကြီးလမ်းကြောင်းကမမကန်ကန်ဖြစ်မလာဘူးဆိုရင်တော့ဒီအတိုင်းဆက်လက်ရှိသွားမှာဖြစ်ပြီးတိုးမြင့်ဆောင်ရွက်သွားမှာပါ
။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ထိပ်သီးတွေ့ဆုံပွဲကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကအခုလိုပြောပါတယ်
။當前國際社會都高度關注朝美領導人的會晤。
မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေရဲ့တွေ့ဆုံပွဲအပေါ်တစ်ကွာလုံးကစိတ်ဝင်စားနေကြတယ်လို့ထင်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲအောင်မြင်ဖို့နဲ့ရလက်ကောင်တွေထွက်လာဖို့တရုတ်ဘက်ကစုမုံကောင်းတောင်းပါတယ်။ကိုရီးယားကျွန်းဆွယ်အရေးနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်ရေးလမ်းကြောင်းတစ်ခုပေါ်ပေါက်လာဖို့နဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်တွန်းအားပေးနိုင်ဖို့အရေးကြီးတဲ့ခြေလှမ်းတစ်ရပ်လည်းဖြစ်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲအတွက်အဓိကကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ထိပ်သီးဆွေးနွေးပွဲကနေရလဒ်တစ်ခုထွက်လာဖို့မျှော်လင့်နေတာပါ
။ इवन 회담을통해적대관계청산과한반도비핵화에대한
အမေရိကန်နဲ့မြောက်ကိုရီးယားအကြားရန်လိုတဲ့ဆက်ဆံရေးကိုအဆုံးသတ်နိုင်ဖို့နဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်သဘောတူညီချက်ကြီးတစ်ခုကိုဒီထိပ်သီးဆွေးနွေးပွဲကနေရလာဖို့မျှော်လင့်ပါတယ်။ဒီအခြေအနေအထိရောက်လာခဲ့တဲ့အတွက်တမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မ်တို့ရဲ့ရဲရင်နဲ့ဆုံးဖြတ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးကိစ္စကိုလက်တွေ့ကြကြဖြေရှင်းရေးတမရထရမ့်ဘက်ကအခိုင်အမာပိုင်းဖြတ်ချက်ကိုဖော်ပြထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဘက်ကတော့ထိပ်သီးဆွေးနွေးပွဲအောင်မြင်လို့တဲ့ဆန္ဒနောက်ပျုံကြီးတီနျူကလ িয়ার စမ်းသပ်စခန်းကိုဖျက်သိမ်းလိုက်တာမျိုးလိုရဲရဲရင်လှုပ်ပြပြီးနျူကလ িয়ার ကင်းစင်ရေးအတွက်ဆန္ဒရှိနေတယ်ဆိုတာကိုပြသထားပြီးဖြစ်ပါတယ်
။စင်ကာပူမှာကျင်းပမဲ့ထရန့်နဲ့ကင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကအရှေ့မြောက်အာရှဒေသအတွက်တည်းမဟုတ်ဘဲအာရှဒေသတစ်ခုလုံးတကဘာလုံးအတွက်ပါသက်ရောက်မှုရှိမဲ့ကိစ္စဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမနေ့တင်းင်းခရီးနေ့မှာပြောဆိုလိုက်သလိုမလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကလည်
း But we are more interested in the new attitude of North Korea. We used to think
မြောက်ကိုရီးယားဘက်ကသဘောထားပြောင်းလာတာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်မြောက်ကိုရီးယားကဘယ်နိုင်ငံမှဂယူမဆိုင်တဲ့တိတ်ပြီးတော့ရန်လိုတဲ့နိုင်ငံဖြစ်နေတည်ထားကြတာပါနျူကလ িয়ার ဘုံတွေလက်နက်တွေဓာတ်တွေတုံးချင်တာပါဒါပေမဲ့အခုကျတော့သူကအမေရိကန်လိုမျိုးနိုင်ငံနဲ့တော့မှဆက်ဆံရေးကောင်းအောင်ကြိုးစားလာပါတယ်ဒီပုံမှန်တန်တရားမပွားသင့်ပါဘူးမြောက်ကိုရီးယားရဲ့ပြောင်းလဲလာတဲ့သဘောထားကိုအပြည့်အဝအသုံးချပြီးကြိုးစားရမှာပါဒါဆိုရင်တော့ရှစ်တောင်အရှဒေသမှာရောတောင်တရုတ်ပင်လယ်ပြင်အရေးတင်းမာမှုတွေကိုပါရှော့ချသွားနိုင်မှာပါ
အမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲကနေဘလို့ရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတဲ့အပေါ်ကမ္ဘာတစ်လွှာစောင့်ကြည့်နေကြချိန်မှာပဲအီရန်နိုင်ငံကတော့အမေရိကန်နဲ့ဆွေးနွေးတာမှာမြောက်ကိုရီးယားအနေနဲ့သတိကြီးကြီးထားစောင့်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဘာရန်ဂါစမီကပြောဆိုလိုက်ပါတယ
်ဂါဇင်ဟာဖော်ယီဘီရပ်တဲ့
American Soya ha tacha nangan rwe ko pe tha de Greek kwot de ko le sa lai na po pyet kwet de athu thapin kulatam ka song phyet chin ne thauk khan ge de Iran nuclear a yin nangan daga tabor tu nyi chin ma so yin le Mr. Trump ne American ye apyu mo ga aso myin wada ga ge ni ba de da chaung le akhu ro Iran ni ne thro ye apyu mo tabor da paw ma akau ma myin nai ma bu de Myaw Korea aso ya a ni ne American ne swin nwe de niya ma thri chi chi tha me lo yu sa de a chaung pyo su twa da phit ba de American Tamra Donald Trump ne Myaw Korea khong saung Kim Jong Un no cha ma ne phyan thai ti twet son pwe ma ro sa ga byan nwe bae pa me khong saung na u de ဒီတဲ့ဆွေးနွေးပွဲဖြစ်ကြောင်းအမေရိကန်သမ္မတအင်ဖြူရောကပြောဆိုထားပါတယ်စင်ကာပူဆန်တော်ချင်းအင်ကန်နေမနက်ပိုင်းမှာထိပ်သီးတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအမေရိကန်သမ္မတကညနေပိုင်းမှာပြန်လည်ထွက်ခွာมาဖြစ်တယ်လို့လည်းအင်ဖြူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်မသိငီထိုင်စူးစီးတင်ပြခဲ့တာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ် Writer သတင်းတောက်2ဦးကိုဖမ်းဆီးထားတာအခုဆို6လပြည့်ခဲ့ပါပြီသူတို့ကိုလျှို့ဝှက်ဥပဒေနဲ့မညှိညှိအောင်အာဏာပိုင်တွေဘက်ကကြိုးပမ်းနေတယ်လို့ Writers သတင်းတောက်တွေရဲ့ရှေ့နေဖြစ်သူကပြောပါတယ်။ဒီကနေ့ရုံထုတ်စစ်ဆေးမှုနဲ့ပတ်သက်လို့တော့ကိုရိုင်းသတင်းသွားယူခဲ့တဲ့မတ်မေခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့ရုံချိန်မှာတရားလူပြတပ်တွေအဖြစ်ထောက်ကြံရေးစခန်းမှာစခန်းမှုအနေနဲ့တာဝန်ယူခဲ့တဲ့ Writer သတင်းတောက်တွေကိုဖမ်းဆီးတာမှာပါဝင်ခဲ့သူဒူရဲမှုမြင့်လွင်ကိုစစ်ဆေးတာဖြစ်ပါတယ်။သူ့ကိုစစ်ဆေးတာမှာတော့ရိုက်တာသတင်းသမားတွေကိုညှဉ်းပန်းနှိပ်စက်ခဲ့တာမရှိသလိုစစ်ကြောရေးမှခေါ်ယူစစ်ဆေးခဲ့တာလည်းမရှိခဲ့ဘူးလို့ထွက်ဆိုသွားခဲ့တာပါဒီလိုထွက်ဆိုတာနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေဘက်ကဝေဖန်ပြောဆိုလိုက်ပြီးသူတို့အနေနဲ့သုံးရက်ကြာစစ်ကြောရေးစခန်းမှာညှဉ်းပန်းနှိပ်စက်ခံခဲ့ရတယ်လို့ရိုက်တာသတင်းသမားနှစ်ဦးကပြောဆိုလိုက်ပါတယ်
တောင်းတဲ့စစ်ကြောရေးစခန်းကိုခေါ်သွားတယ်ပေါ်ပြီးတော့မှဒီစခန်းကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကြီးစစ်ဆေးခဲ့တယ်ဆိုတာကိုသူကမင်းမဟုတ်ဘူးလို့ကြီးဆိုသွားတယ်ဒီကဒီစစ်ကြောရေးစခန်းမှာကျွန်တော်တို့ကိုဒီနှစ်နာရီကြာတခါဒီစစ်ဆေး FB ရနေပြီးတော့လာပြီးနှစ်နာရီကြာတခါမိကုန်းနေမင်းနေတယ်ကျွန်တော်တို့ဒါဟို3ရက်နီးပါးပေါ့လေကျွန်တော်ညမအေးရပါဘူ
းရိုက်တာသတင်းသမားတွေကိုဖမ်းဆီးထားတာဟာမနက်ဖြန်ဆိုရင်6လတတိပြည့်ပြီဖြစ်ပါတယ်ရိုက်တာသတင်းသမားတွေဟာနိုင်ငံတော်လှုပ်ဝက်ဥပဒေကိုအစိုးရဘက်ကစွပ်စွဲထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရင်ကလည်းသတင်းသမားတွေဟာဥပဒေချိုးဖောက်လို့အရေးယူခံရတာဖြစ်ပြီးရခိုင်သတင်းရေးသားခဲ့လို့ဖမ်းဆီးထိန်းသိမ်းခဲ့တာမဟုတ်ဘူးလို့ပြောဆိုလာပါတယ်ဒီမိုကရေစီခေါင်းဆောင်တဦးလည်းဖြစ်နိုဘယ်ဆုရှင်ဖြစ်သူဒေါန်ဆန်းစုကြည်ကိုရင်ကအခုလိုပြောဆိုလိုက်တဲ့အပေါ်မှာအချို့ကတော့ဝေဖန်နေကြပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးတန်းစောအောင်ကတော့အစိုးရဘက်ကရိုက်တာသတင်းတောက်တွေကိုလှုပ်ဝက်ဥပဒေနဲ့ညှိအောင်ပုံဖော်အားထုတ်မှုတွေရှိရဲလို့စွပ်စွဲပြောဆိုလိုက်ပါတယ
်ဆရာဆွဲပွဲကြီးကဒီလိုဥပဒေနဲ့မညှိညှိအောင်လုပ်ရှင်တဲ့သဘောမျိုးမှာသင်ရတာပေါ့နိုင်နိုင်ကြီးရှိလားဆိုတော့ကျွန်တော်တို့ကတရားစီရင်ရေးအပေါ်မှာပဲမူတည်တာပဲဗျနော်ဒီရုံးတော်ရဲ့နော်သုံးသက်ချက်နဲ့သုံးချက်ချက်ကဘယ်လောက်ထိဒီအပေါ်မှာကြီးကြီးညံ့ညံ့သုံးသက်ပြီးတော့သုံးချက်မလဲဆိုတော့အဲ့ဒါအပေါ်မှာကြည့်ပြီးတော့ပဲပြောရမှာပဲဗ
ျရိုက်တာသတင်းသမားတွေရဲ့ရှေ့နေနောက်တူဖြစ်တဲ့ဥက္ကမောင်ဇော်ကလည်းရိုက်တာသတင်းသမားတွေကိုဖမ်းဆီးထားတာဟာ6လကြာမြင့်ပြီဖြစ်ပြီးသတင်းသမားတွေကိုဒီဥပဒေနဲ့အရေးယူတဲ့အစိုးရရဲ့လှုပ်ဆောင်ချက်နဲ့လက်ရှိဖမ်းဆီးစစ်ဆေးပြီးတရားစီရင်နေတာတွေနဲ့ပတ်သက်လို့ရှေ့နေတယောက်အနေနဲ့မှတ်ချက်ပေးဖို့ VOA ကမေးမြန်းတဲ့အခါသူကအ
ဲ့ပြောတဲ့စကားနဲ့ပတ်သက်လို့နည်းနည်းကွာဖြစ်တာပေါ့ဗျာစိတ်ဆင်းရဲတာပေါ့နော်ကိုယ်နဲ့ပတ်သက်လို့မယုံကြည်တဲ့သဘောနောက်ပြီးတော့ဟိုတည့်ခံလို့ပဲသဘောဆိုတာမျိုးပေါ့လေဟာပြည့်စည်တယ်ဆိုတဲ့သဘောမျိုးပြောသွားတာမျိုးအခုအကြောင်းနဲ့စဉ်းစားလို့ရှိရင်တော့ကျွန်တော်တို့ကမျှော်လင့်ချက်မဲ့မသွားပါဘူးအမှုတွေကတော့ကြာတတ်တာပေါ့ဗျာဒါပေမဲ့ဒီ6လအတွင်းမှာနော်အဲ့ဒီကိုလုံဆောင်တဲ့ကိစ္စတွေပေါ့ဗျာအဲ့ဒါကြီးနဲ့ဖတ်တယ်တော့ကိုအမှတ်ပေးရမယ်ဆရာတယောက်ဆိုလို့ရှိရင်အဲ့ဒီ report ကကြီးအမင်းနည်းနဲ့ပြည့်နေတဲ့ပုံရှိပါတယ
်မနက်ဖြန်မှာတော့ရုံးချင်းကိုဆက်လက်စစ်ဆေးမှဖြစ်ပြီး CID ကရဲမှုတင်ဝင်အောင်ကိုစစ်ဆေးတော့မှာပါသူကအစိုးရဘက်ကတင်ပြထားတဲ့နောက်ဆုံးတရက်လိုပြတတ်သေးတူလေဖြစ်ပါတယ်ရှင
်မမေခသတင်းပေးပို့ထားတာပါဆက်လက်တင်ဆက်ပေးမယ့်သတင်းလွှာမှာတော့ ရခိုင်ပြည်နယ်အတွင်းပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစီအစဉ်တရက်အနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဖို့ဆိုတဲ့သမရယုံရဲ့ကြေညာချက်မှာနိုင်ငံခြားသားတဦးပါဝင်မယ်ဆိုတာကိုပြည်ခိုင်ဖြိုးပါတီကကန့်ကွက်တဲ့အရေးကြီးအဆိုတရက်ကိုပြည်သူ့လွှတ်တော်မှာတင်သွင်းဆွေးနွေးခဲ့ကြပြီးကန့်ကွက်မဲများတဲ့အတွက်ဒီအဆိုကိုလွှတ်တော်ကအတည်မပြုခဲ့ပါဘူးဒီအကြောင်းသေးစိတ်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါ
ရခိုင်ပြည်နယ်အတွက်နိုင်ငံတကာပုဂ္ဂိုလ်တဦးစုစုပေါင်း3ဦးပါတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းသွားမယ်လို့နိုင်ငံတော်သမ္မတရုံးကမေလကွန်မိုင်းရကြေညာခဲ့တဲ့အပေါ်ရှမ်းပြည်နယ်မိုင်းမှန်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကအရေးကြီးဆိုတင်သွင်းခဲ့ပြီးလွတ်တော်မှာကိုယ်စားလှယ်22ဦးကဒီနေ့ဆွေးနွေးခဲ့တဲ့အပေါ်မဲခွဲဆုံးဖြတ်တဲ့အခါမှာကန့်ကွက်မဲများခဲ့ရာကြောင့်လွတ်တော်ကအတည်မပြုခဲ့ပါဘူးနိုင်ငံတော်အတွက်စိုးရင်စရာအခြေအနေတွေဖြစ်လာမှာစိုးရင်တဲ့အတွက်အရေးကြီးအဆိုကိုတင်သွင်းရတာဖြစ်ကြောင်းဦးဆိုင်ချုံမိုးကအခုလိုပြောပါရယ
်။ငါးသားကြီးပါလာတယ်ဆိုလို့ရှိရင်တော့အရင်အစင်ဆက်ကဖြစ်ခဲ့တဲ့ကော်မရှင်တွေဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မရှင်ကိုဖီအာနာကော်မရှင်ဖွဲ့ပြီးတဲ့အချိန်တုန်းကလည်းပဲအင်မကြောက်တပတ်ပဲရှိသေးတယ်ဟိုအကြမ်းတ်တိုက်ခိုက်မှုတွေစပြီးတော့ဖြစ်လာတယ်ဒါမျိုးကြီးဖြစ်တယ်ဟိုကိုဖီအာနာကော်မရှင်စပြီးတော့တင်ကော်မရှင်ဖွဲ့စည်းတုန်းကလည်းကျွန်တော်တို့သတ်တော်ကိုယ်စားလှယ်ကြီးအများစုတက်ကွက်ခဲ့ခွဲကြတာအလုံးအတိပဲလीနော်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လက်ခံနိုင်ဘူးဆိုတဲ့အကြောင်းကျွန်တော်တို့ကရှင်းရှင်းပြောလို့ရှိရင်တော့ဒါကန့်ကွက်တဲ့သဘောပဲဖြစ်ပါတယ်ခုနိုင်ငံတကာရဲ့အခြေအနေပေါ်ဖိအားပေးမှုပေါ်မှာဖြည့်ရှင်းလို့တဲ့အတွက်ကြောင့်မလို့ဒါမျိုးလေးနိုင်ငံတကာကပုဂ္ဂိုလ်တူဦးနဲ့ဖွဲ့မယ်ဆိုပြီးတော့များဟိုဆုံးဖြတ်လိုက်သလားတော့ကျွန်တော်လည်းမပြောတတ်ဘူးဒါကတော့အစိုးရအပိုင်းပဲဖြစ်တယ်ဒါမျိုးလေးတင်ပြတဲ့အပိုင်းလေးဖြစ်ပါတယ
်အဲ့ဒီစုံစမ်းရေးကော်မရှင်မှာပါဝင်မဲ့နိုင်ငံခြားသားတူဦးကိုမသိရသေးပေမဲ့လွှတ်တော်မှာသဘောထားကွဲလွဲနေကြတာဖြစ်ပါတယ်ဇွန်လ6ရက်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံခြားသားမပါပဲပြည်တွင်းကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့အစိုးရကိုတိုက်တွန်းတဲ့ရည်ကြီးအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။တင်သွင်းတဲ့အဆိုကိုကန့်ကွက်ခဲ့သူတွေရဲ့တယောက်ဖြစ်တဲ့စိတ်ကြီးခနောင်တို့မဲဆန္ဒနယ်ကဦးတင်ထွန်းနိုင်ကတမတရုံရဲ့ထုတ်ပြန်ချက်ကိုထောက်ခံကြောင်းရည်ကြီးအဆိုကိုတင်သွင်းခဲ့တဲ့ဦးဆိုင်ချုံမိုးရဲ့အဆိုကိုကန့်ကွက်ကြောင်းလွှတ်တော်မှအခုလိုဆွေးနွေးခဲ့ပါတယ်။
2015ရွေးကောက်ပွဲနဲ့လူဖြစ်တွန်းပေါ်ပေါက်လာခဲ့တဲ့လက်ရှိအစိုးရဟာဘယ်တော့မှနိုင်ငံတော်ရဲ့အချုပ်အခြာအာဏာထိပါးစီမဲ့ကိစ္စရပ်တွေကိုလက်သင့်မခံခဲ့သလိုလူခွင့်ရေးဆိုတဲ့အတန်ကြာတိုင်းဦးစားပေးခေါင်းငိတ်လိုက်လောနေတဲ့အစိုးရပြက်မဟုတ်ဘူးဆိုတာကိုလည်းကိုယ်တော်လေတော်ကြီးများအားလုံးလက်ခံနိုင်မယ်ထင်ပါတယ်။တိုင်းပြည်ရဲ့ဒီကနေ့အခြေအနေဟာစိတ်ခံစားချက်တွေနောက်တစ်ခေါက်ခေါက်လိုက်ပြီး၆တိုင်းကြောက်မနေသင့်သလိုဖိအားပေးတိုင်းခေါင်းငိတ်စရာမလိုသလိုဖြစ်ပေါ်လာနိုင်ွယ်ရှိတဲ့အကျိုးဆက်တွေကိုလည်းသတိမူမိဖို့အရေးကြီးပါတယ်။ကြောက်တဲ့မကြောက်တဲ့ကိုညံမျောမြင်နဲ့ပိုင်းခြားသုံးသပ်ဆုံးဖြတ်ပြီးလှုပ်တဲ့လှုပ်ထိုက်တာကိုရဲရဲဝင်းဝင်းပြက်ပြက်သားသားလုပ်ကင်ဆောင်ရွက်ရမယ့်အချိန်ခါပဲဖြစ်ပါတယ်။ဒါကြောင့်စိတ်ခံစားချက်ကိုဘယ်တော့မှဦးစားမပေးခဲ့တဲ့လက်ရှိနိုင်ငံအကြီးအကဲတွေဗပောင်းဆောင်ကစဉ်းစားပြေးဆပြီးညံမျောမြင်ရှိနဲ့ဖွဲ့စည်းထားတဲ့သမတရုံးရဲ့သတင်းပြန်ကြားချက်ကိုလေးလေးနက်နက်ထောက်ခံကြိုဆိုကြောင်းပြောကြားရင်ဒီကိုချုပ်ပါရ။
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးရဲ့အဆိုကိုဒီနေ့ပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ138မဲ၊ကန့်ဝက်မဲ252မဲနဲ့လွှတ်တော်ကအတည်မပြုခဲ့ပါဘူး။ဇွန်လ10ရက်မှာပြုလုပ်ခဲ့တဲ့နိုင်ငံထိပ်ပိုင်ခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးမှာလည်းဒီစုံစမ်းစစ်ဆေးရေးကော်မရှင်ကိစ္စအပါအဝင်ရခိုင်အရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
တော်တော်ရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်ဒုတိယပိုင်းနိုင်ယူဘက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်ရောင်သတင်းလွာကန္တာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုလိုင်းတိုမီတာ25 kHz 15653ညလိုင်းတိုမီတာ32 kHz 11803ညလိုင်းတိုမီတာ58 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကျွန်တော်ယုံကြည်ရဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒပေါ်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတိုင်းဆုံးကြိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါတယ
်။မီချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကလေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီတို့ဆိုတဲ့စောင်ပုတ်ကိုချမှတ်လှုပ်ဆောင်ခဲ့ပေမဲ့ဒီနေ့အချိန်ထိလေယာစိုက်ပျိုးရေးကိုအခြေခံတဲ့ကုန်ချမ်းသာထုတ်လုပ်နိုင်သေးတဲ့အဆင့်ကနေတက်မလာသေးပါဘူး။မြန်မာစီးပွားရေးအတွက်အဓိကကျတဲ့စိုက်ပျိုးရေးကဏ္ဍတိုးတက်ဖွံ့ဖြိုးအောင်ဘာတွေပြုပြင်ပြောင်းလဲဖို့လိုအပ်မလဲဆိုတဲ့အကြောင်းကိုလဲပိုင်ရှင်လေဗရန်ဦးသိန်းစောကိုဆက်သွယ်မေးမြန်းပြီးအခုသတင်းတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်း1အဖြစ်နဲ့တင်ပြပေးထားပါတယ်
နိုင်ငံဟာစက်ပြိုးရေးပေါ်အခြေခံတဲ့နိုင်ငံဖြစ်နေသေးတော့ဒီအထူးသဖြင့်တော့ဒီလေယာစက်ပြိုးရေးလုပ်ငန်းတွေတိုးတက်ဖွံ့ဖြိုးအောင်ဘာတွေများပြုပြင်လှုပ်ဆောင်မှုလိုအပ်တလဲဗျာ
ကျွန်တော်ဒီပေါ့နော်ဟိုဒီကလေးလက်တွေ့တော့လေစက်ပြိုးနေတော့ဒီကျွန်တော်အမြင်အားပြောရလို့ရှင်တော့လုံးလုံးစေကြုံတွေ့နေတာလက်သမားတွေမှာပါလीအဓိကကတော့ဆန်သမားဟိုအဓိကစိန်ခေါ်တာကျွန်တော်နှစ်ခုလို့နှစ်ရက်လို့ကျွန်တော်မြင်ထားတ
ယ်ဟုတ်ကဲ့ခင်ဗျာ
နှစ်ရက်ဆိုတဲ့အခါမှာကနံပါတ်1ကတော့ထွန်းလုံးကိုပါလ
ာဟုတ်ကဲ့
နံပါတ်2ကတော့ထုတ်လုပ်မှုကုန်ကြစည်းရေပေါ့နော်ဆိုဖီးပေါ့နော်အဲ့တော့အထွန်းနှုံးဆိုတဲ့အခါမှာသူကလေသမားတွေကစဘာပေါ်တဲ့အချိန်မှာစဘာဟိုရောင်းမှုအတွက်ကသူကတေကကိုတင်းတရားအထွန်းနှုံးတို့တေက68တို့65တို့ဓာမျိုးတွေကြီးအထွန်းနှုံးပေါ်မှာမူတည်ပြီးတော့လေသမားကဝင်ဝင်ကိုကြည့်ရဘူးအဲ့တော့ဒီအထွန်းနှုံးများနေလေသမားကကောင်းနေပေါ့နော်ဟိုအကျိုးခံစားဝင်ရပြီပေါ့နော်အဲ့တော့ကျွန်တော်အထွန်းနှုံးကဏ္ဍမှာပြုပြင်ပြောင်းလဲဖို့ကဏ္ဍမှာအထွန်းနှုံးကိုဘယ်လိုလုပ်ကြမလဲဆိုတဲ့ဟာကိုဟိုမျိုးကောင်းမျိုးနိုင်ရွေးချယ်မှုနဲ့အဲ့ဒီစောစောတော့ပေါ့ကျွန်တော်တို့နေရာမြေကအဆောက်အဦဆုံးပြောရလို့ရှိရင်တော့ဒီမြေတွေကိုဘိုးရင်ပေါင်းစကတော်ရက်လာတာနဲ့တကောင်တာတာနဲ့ပေါင်းတာတကောင်ဝဲတာတာနဲ့ထုံရက်လာတာပေါ်ပါလေမြေစုတာတွေကုန်ခန်းနေတော့လို့ရှိနေတယ်အဲ့ဒီဟာတွေကိုဘယ်လိုမြေစုတာပြန်လဲကျိုးထောင်ဖို့အတွက်စိုက်တဲ့စီဘယ်လိုဈေးနှုန်းတက်တာဆိုတာနဲ့လုပ်နိုင်မလဲအဲ့ဒါကအဲ့ဒါဒီပြည်ပြင်ထိမ့်သိမ့်နိုင်မှလည်းကျွန်တော်တို့ဆက်လာအထွန်းနှုံးကမျိုးကောင်းမျိုးတန်မှန်ကန်မှုနဲ့ဆိုရင်တော့ကောင်းလာမှာပေါ့နော်အဲ့ချက်ကိုတော့ကျွန်တော်အဲ့လိုတော့မြင်ထားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခုကျတော့ထိုးလို့မှုကုန်ကြသေးတော့ကွာဒီလားနော
်ဟုတ်ကဲ
့လက်သမားတယောက်ကဟိုဖျမ်းမြတ်တဲ့အေကောင်ကျွန်တော်တို့အလုံသမားကဘာညာဆိုနှစ်သိန်းခွန်းလောက်ညီပါလောက်ရှိတယ်ကွာဖျမ်းမြတ်အားဖြင့်တော့ကျွန်တော်အခုဆိုလို့ရှိရင်ထောင်ကဆိုလို့ရှိရင်3,000တို့နောက်တစ်ခါအဲ့တော့ရေသိန်းကဆိုလို့ရှိရင်5,000ยีดีโซเอตีกอสไอ้ถั่วหลอกกုံเนี่ย2โหส่วนตีกีหลอกกုံเนี่ยสอ2,000กว่าหลอกกုံแล้วสอยิกขาดีการะมา7เนกีดิส่วน5,000สุแท้เนี่ยเอฟเรจดิส่วนลงเช่น3,000กว่าหลอกกုံ3,000กว่าหลอกกုံเนี่ยสอตูอ่ะไซต์ดีอยู่คําไม่ปีได้อยู่ดิไซต์ดีพี่รอไอ้มาเนี่ยนุกตองตินไอ้อาริลงอ่ะได้ด้วยเนี่ยสอๆตรงอ่ะดีอลุตมะกะดิเนี่ยนอกดีกาละจาจริงนี่แหละสุรุษิยเนาะตูกုံจาเนี่ยก็ยังญาญาได้ขาจะตูกูเดนุละกานะကားတော့ဒီလိုကသူက9သိန်းဝင်းကျင်ရှိတယ်ကွာအဲ9သိန်းဝင်းကျင်ကိုတွေ့တာကြည့်တော့အကျိုးမြတ်ကအလွန်ဆုံးမှာ2သိန်းလောက်ပဲအဲကြံလိုက်မယ်ခင်ဗျဒါတော့မှပဲလက်သမားကအဲ9သိန်းကိုမှီခဲ့လက်သမားနေတာပေါ့နော
်တန်ဆူလက်သမားတွေအတွက်အမြတ်ကကြံပါအောင်မလားဗျပင်မနာနဲ့အချင်းကုန်နာနဲ့တွက်ကြည့်မယ်ဆိုရင်မကြိုက်တော့ဘူးပေါ့
ကျွန်တော်အမြင်တော့ဘယ်တော့မှမကြံတော့ဘူ
းအထွန်းနှုံးတိုးဖို့နဲ့ကုန်ထုတ်လုပ်မှုဈေးတွေတက်တာအောင်ဘယ်လိုလုပ်ကြမလဲကိုသိန်းစောတို့လိုလက်သမားတွေရှူတော့ငါကြည့်မယ်ဆိုရင်ရောဘာတွေကိုပြုပြင်ပြောင်းလဲဖို့လိုမလဲဗျ
အဲ့နှစ်ခုကိုဘလို့ပြုပြင်ပြောင်းလဲပြီးရောအကောင်းဆုံးပြောင်းလုပ်လဲဆိုရင်ဟိုတနေ့ကရန်ကုန်တိုင်းကဒီစံစဘာစိုက်ပျိုးမှုပြုပြင်ပြောင်းလဲဖို့ခေါင်းစဉ်နဲ့သူတို့ဥဒေကြီးတွေနဲ့မြေဧကများစွာကိုသူတို့လောက်ကြတာကျောင်းတော်တယောက်ကဟိုဘောင်မဝင်ဘူးဆိုပြီးတော့ဒီပုံစံခုနှစ်ကိစ္စဘောင်မဝင်ဆိုတော့အခုကြားမှာပါအဲ့ဒ
ါဟုတ်ကဲ့
အဲ့ဒါဒီမှာအဲ့ဒီမှာပါတဲ့အထက်မှာအခြားအဲ့ဆိုတော့20တို့၃ခွာတို့အကွက်ကို18အကွက်ကိုကျွန်တော်တို့မြန်မာ agricultural company limited ကနေမျိုးစိထုတ်လုပ်ကိုဆိုပြီးတော့18ဒါတမ49ရေးတာပေါ့အဲ့ကောင်ကိုပေးတယ်ကြာအဲ့ဒါဒီကနောက်တစ်ခုတာတော့အဲ့ဆိုတော့ကဩပါဘူးတမ်းမြေဩတာထုတ်မယ်ဆိုပြီးဧက60ပေးတာရှိအဲ့တော့အဲ့ဒီခါတွေကလည်းလူတွေနဲ့အဲ့အနာတွေကလည်းတကယ်တော့သူကဒီဘက်လုတ်ွက်ကြီးတွေနဲ့လုတ်ကြပြီးတော့ရိုးစေးတွေကိုထုတ်မယ်ဆိုရင်လည်းလက်သမားဟောပေါ်တီထုတ်ပြီးရောင်းနိုင်မလားသူကျွန်တော်မြင်တဲ့အခါကျကျွန်တော်တော့အမြင်ကတော့ဒီလိုမျိုးနဲ့ပုပ်ကလေးကနေပြီးတော့ဖြန့်ရောင်းမယ်ဆိုလက်သမားကတော့ဒီလဲနေတဲ့အချိန်တွေမှာပဲလုံးနေနိုင်အောင်ပါလို့မြင်နေရဒီတပ်ပြွေးနဲ့ပတ်တယ်လို့တပ်ပြွေးပစ္စည်းတွေထုတ်ဒီစီလာတွေနဲ့တပ်ပြွေးဩတာတွေပူတာစီရတန်းစီတွေထုတ်ပြီးတော့ရောင်းတဲ့ကုမ္ပဏီတွေကလည်းအဲဒီဘာချမ်းသာနေတော့တကယ်တော့နေရာမျိုးဖွံ့ဖြိုးတိုးတက်လာတာဆိုဘာမှမဖြစ်ဘူးညာ။အဲဆုပ်ယုပ်နေတာပဲရှိတယ်။အဲရာသီဥတုကလည်းသောတော်တော်အလိုဘယ်လိုပြောမလဲအစာတို့ခံမှန်းပြီးတော့ဆိုက်ရတာလည်းမဟုတ်တော့ဘူး။ရွာချင်းရွာမရွာချင်းရွာမဲ့မိုးပုံစံမျိုးပေါက်နေတယ်လို့ပဲ။အဲတော့အဲရအောင်ညော်ဖို့ပြီးတော့လုံနေရတော့ကဲတမားကတော့အဲဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းနဲ့အောင်မှလုံးနေလိုက်နေဦးမယ်လို့ကျွန်တော်အမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကဟိုတလောလေးကဒီဟိုဒီနှစ်ထဲမှာပဲနှစ်ဆန်းပိုင်းကဒီစပားဈေးတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥဆောင်ပြီးတော့သူတို့တတ်မှတ်လိုက်တာရှိတယ်လေအဲ့ဒီတတ်မှတ်လိုက်တဲ့နှုန်းကရောဗျအလဲသမားတွေအတွက်အကျိုးရှိနိုင်သလားဒါမှမဟုတ်နိုင်ငံတော်အစိုးရတကယ်ကိုအမျှော်မြင်ရှိရှိနဲ့ဒီလိုဟိုလုတ်ပေးလိုက်တာလားဘလို့မြင်မိလဲ
သူကဈေးနှုန်းကတော့သူတို့ကတော့အလျှော်အတင်းလေးတွေဟိုဥသာဥတီခုနကဥတီတော်လက်ထက်မှာလည်းတခါဒီအားဒီကြီးရဲ့ညော့မသွားသေးအောင်တကယ်လို့လည်းညော့သွားရင်လည်းသူ့ဝါနဲ့ဒီသံတမန်လုပ်ငန်းပုံတိုင်းများတွေကပြုပြီးတော့အညော့အရင်းခံဆိုင်ပြီးတော့ဝယ်မယ်ဆိုတဲ့စနစ်ကိုတော့ရှိခဲ့ပြီပါတယ်ဒီတနည်းလေးကတော့ကောင်းပါလေဒါပေမဲ့ကျွန်တော်အမြင်ကတော့ပြောရရင်တော့ဒီဈေးနှုန်းဆိုတဲ့ဟာကယူရီးယားတို့ဘာလို့ဒီမှာလို့ရှိရင်ဟိုလက်သမားကဒီဈေးနှုန်းကိုပုံလင်းမြင်တာသာနဲ့ဟိုအကုန်လုံးပြည်နေကြတယ်ဗျာဟိုငါးသိန်းလေးဆိုလို့ဆိုရင်ငါးသိန်းလေးပုံစံမျိုးနဲ့ပေးရလာတယ်ဆိုတာဈေးကပေးရလာတယ်ဆိုတာသိသူကဈေးကပေးရလာမှလည်းမသိဘူးခင်ဗျဒီပေါ်မှာမူပြီးပြီးတော့ဟိုရောင်းချရတယ်ဆိုတော့လေဟိုမှာကုန်တယ်ကနေပတ်သက်ကနေ9သိန်းလာတယ်ဆိုရင်9သိန်းစီပေါ့တကယ်ဆိုရင်အစိုးရနေပြီးတော့အဲပေါ့ daily ပေါ့ဗျာဒီ announce လုပ်ပြီးတော့9သိန်းလေးဒီနေ့တော့ဘယ်စပားကဘယ်လောက်ရှိတယ်စာညာဆိုရင်ဒီနေရာမှာလည်းဟိုတိမ်ဈေးဘာညာလေးတွက်နေကြမလို့လေဒီနေရာကို transportation ပုံစံမျိုးတွေပဲသွားပြီးတော့အားလေးဆိုအားလေးတည်းညီတယ်သူလက်သမားကဘယ်ရနေဘယ်ရလို့လာတယ်ဒီနေ့ TV ရတင်လာတယ်ဒီလိုကတင်လာတယ်ဘယ်လိုကတင်လာလဲဒီစောစောတော့ဟိုပေါ့ယန္တနာတို့ကဘယ်လောက်ရှိတယ်အဲ့လိုမျိုးဈေးနှုန်းမျိုးလည်းဖြစ်နေခြင်းနဲ့လက်သမားတချို့နေရာတွေကျတော့ဈေးနှုန်းကိုကုန်တယ်ပေါက်စာလေးတွေကစားတဲ့ပုံမှာမူပြီးပေးလိုက်ရတာနောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တို့စောစောတော့အစိုးရအသတ်မှတ်တာ46ပေါင်ကိုကျွန်တော်တို့စပားတင်းကို46ပေါင်ဆိုပြီးတတ်မှတ်တယ်ကြာတရားဝင်ဆိုပြီးတော့လေအဲ့ဒီမှာကျသမားအခုဖြစ်နေတာကမနေ့တနေ့ကသွားလိုက်တော့ကျသမား46ပေါင်နဲ့မရောက်အောင်ဘူးညာ။ပေါင်စောစောတော့ပေါင်90ပဲပေးရမယ်ဆိုပြီးကုန်တရားဝယ်တယ်။အဲ့တော့လေသမားကလည်းဩမတတ်မှတ်တယ်ဆိုတော့ပေါင်90နဲ့ပဲရောက်ရတော့ပေါ့နော်။အဲ့ဒါမျိုးလေးတွေကဟိုအပေါ်ကပညာရက်တစ်ခုကိုအောက်ကလိုက်မလုပ်တဲ့ကိစ္စ၊ဖြည့်ရောက်မှုအပြစ်မြူတဲ့ကိစ္စ၊ရေးမြူတဲ့ကိစ္စတွေကြောင့်လည်းလေသမားခံနေရတာပါဗျ။
ကိုယ်စားဝင်နိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင
်ဒေါက်တာရှင်များရှင်တခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလူမျိုးရေးနှင့်နိုင်ငံတကာဆက်ဆံရေးအခြေအနေများနှင့်ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်နဲ့လွတ်တော်ထိတ်တန်းခေါင်းဆောင်တွေရှာရှာပါပါတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NND ဆိုရတက်လာပြီးကတည်းကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီက ကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွဲဆုံမှုကနေစစ်တပ်နဲ့အစိုးရကြားပုံမနှွေးထွေးတဲ့ဆက်ဆံမှုကိုဖြစ်ပေါ်စေမလားဒါမှမဟုတ်သဘောထားကွဲပြားမှုတွေကိုပုံမကြီးထွားစေမလားဆိုတဲ့သောတာရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဒဲ့လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်ရုံးဖုန်းနံပါတ်ကတော့1-2-3-2-3-2-5-5-5လေးဖြစ်ပြီးတော့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေနဲ့ဖုန်းနံပါတ်ကိုရေးသားဆက်သွယ်နိုင်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်အင်္ဂါနေ့ညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ bloggers တွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ smartphone တွေပေါ်မှာလူမှုကွန်ရက် app တွေသုံးနေလို့အချိန်ကုန်မှန်းမသိကုန်နေကြပါသလား။အဲ့ဒါလို့ဖုန်းသုံးချိန်အကြာကြီးဖြစ်နေသူတွေ၊ဖုန်းကိုလက်ကမချနိုင်သူတွေ၊မတိမတာဖုန်းဆွဲနေကြသူတွေများလာတာကြောင့်ဖုန်းသုံးချိန်ကန့်သတ်နိုင်မဲ့ feature တွေကို Apple နဲ့ Google တို့ကအသစ်ထွက်မဲ့ OS စနစ်တွေမှာထည့်ထားပါတယ်။ဘယ်လိုကန့်သတ်နိုင်မလဲဆိုတာကိုမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်
And today, we're announcing a comprehensive set of built-in features to help you limit distraction, focus.
လက်ကိုင်း smartphone တွေကလူတွေရဲ့ဘဝကိုပို့ပြီးတော့ချေလှယ်လာတယ်။ဒီနေ့တနေ့ဖုန်းသုံးတဲ့အချိန်ပိုများလာတာကြောင့်မလိုဘဲနဲ့ဖုန်းမသုံးမိအောင်လို့အထောက်အကူဖြစ်တဲ့ feature အသစ်တွေကို Apple ရဲ့ iOS 12ကြာရင်ပါလာမယ်ဆိုတာကိုကုမ္ပဏီရဲ့ software engineer ဘိုင်းဆိုင်ရာဒုဥက္ကဋ္ဌ Craig Federighel ကကြေညာမိတ်ဆက်သွားတာပါ
Apple ကုမ္ပဏီကြီးကဲ Tim Cook ကိုယ်တိုင်နေ့တိုင်းဖုန်းသုံးရင်းနဲ့ကုန်သွားတဲ့အချိန်တွေအများများလဲဆိုတာသတိထားမိပြီးတော့ဒီ feature မျိုးထွင်ဖို့လိုလာပြီဆိုတာကိုအသိဝင်ခဲ့တယ်လို့ဆိုရမှာစုပြမွေ
Smartphone တစ်လုံးနဲ့လုံနိုင်တဲ့အလုပ်ကိစ္စတွေကလည်းမနေ့လာတော့အဲ့ဒါတွေကိုလုပ်နေရင်လည်းဖုန်းကိုလက်ကနေမချနိုင်ဖြစ်ကြတယ်အထူးသဖြင့်ဒီလူမှုကွန်ရက် app တွေတဲ့ကိုဝင်မိပြီဆိုရင်မလိုဘဲနဲ့အချိန်ဖြုန်းတယ်လို့ဖြစ်သွားရောအဲ့ဒီလိုနဲ့မတိမတာဖုန်းဆွဲသွားကြတာပဲကိုသားညုံဦးရဲ့
နှစ်တိုင်းဆောင်းဥပောက်ရာသီဆိုရင်ဤပညာကုမ္ပဏီတွေကသူတို့ရဲ့ software အသစ်တွေကုန်ပစ္စည်းအသစ်တွေကိုထုတ်ကြတယ်အသစ်ထွက်လာလို့ရှိရင်ဘလို့အသစ်စမ်းတွေဖြစ်လာမလဲဆိုတာကိုလည်းအခုလိုအချိန်မှာကြိုးပြီးတော့အမြဲမိတ်ဆက်လေးရှိတယ်လीဒါကြောင့်မလို့ Apple ရဲ့ Worldwide Developer Conference ညီလာခံကြီးမှာအခြားအသစ်ထွက်မဲ့ဤပညာအသစ်တွေအပြင်စောစောကပြောတဲ့ iPhone တွေ iPad တွေကိုသုံးတဲ့အချိန်လျှော့ချနိုင်အောင်လို့ကူညီမဲ့ feature အသစ်တွေပါတဲ့ app ကိုမိတ်ဆက်သွားခဲ့တာဗျ
Screen Time ဆိုတဲ့ app ကို Apple ကမိတ်ဆက်ခဲ့တယ်လို့ပဲ Google ကလည်းသူ့ရဲ့ Android software သုံးတဲ့သူတွေအတွက်ကို Digital Wellbeing ဆိုတဲ့ app အသစ်ကိုမိတ်ဆက်ကြေညာထားပါတယ်။ထိပ်တန်းရောက် smartphone company ကြီးနှစ်ခုလုံးကသူတို့ဖုန်းသုံးနေကြသူတွေကိုမလိုဘဲနဲ့အလွန်အကျွံဖုန်းပေါ်မှာအချိန်ကုန်မနေအောင်လို့နှီးသစ်တွေတီထွင်လာတဲ့ဆိုတဲ့ကဖုန်းဆွဲတဲ့ပြဿနာကဘလောက်ကြီးလာနေသလဲဆိုတာအသိအမှတ်ပြုတဲ့သဘောပဲရှင
့် smartphone ဆွဲတဲ့ပြဿနာကိုကင်ရယ်ဖြေရှင်းဖို့ဖုန်းလုပ်ငန်းတွေအပေါ် PR တွေလည်းရှိနေတယ်လို့နှီးပညာပိုင်းဆိုင်ရာသုတေသနလုပ်နေတဲ့ Gartner ကုမ္ပဏီကဒုတိယဥက္ကဋ္ဌ Brian Blue ကလည်းပြောတယ်မဆိုပြမော
And really what that means is Apple's recognized I think through some pressure in the industry that people can get addicted to their smartphones
လူတွေအနေနဲ့ mobile နှီးပညာနဲ့ smartphone သုံးတာဆွဲနိုင်နေဒါကိုတခုခုလုပ်ဖို့လိုတယ်ဆိုတဲ့ PR တွေရှိနေတာကို Apple ကုမ္ပဏီကသိတယ်။ဒါကြောင့်မလိုအပ်ရင်ဖုန်းကိုမကြည့်မိအောင်လုပ်ထားတဲ့ feature အသစ်တွေကိုထည့်ထားပေးလိုက်တာ
ပါ။ Apple ရဲ့ Screen Time app နဲ့ Google ရဲ့ Digital Wellbeing app နှစ်ခုလုံးကသဘောတရားချင်းတော်တော်လေးဆင်တယ်လို့ပြောလို့ရပါတယ်။ဖုန်းသုံးတဲ့သူကဘယ် app အတွက်ဘလောက်အချိန်ကုန်ခံတယ်လဲဆိုတာသုံးသပ်ပြရတယ်။ကို့အနေနဲ့ဒီ Facebook တို့ YouTube တို့သုံးလို့ရှိတယ်ဆိုရင်ဘယ်ဟာကိုအချိန်ဘလောက်ပေးမလဲဆိုတာကန့်သတ်လို့ရတယ်။ဒါရင်မကဘူးကို့စီ notification ဘယ်တစ်ခုဝင်နေဘယ်ကလာတဲ့ notification တွေလဲဆိုတာကိုလည်းပြပါတယ်
software နှစ်ခုလုံးကမိတ်ဆက်တဲ့အချိန်မှာစမ်းသပ်အဆင့်ပဲရှိသေးတာပါ။ဒါပေမဲ့ဖုန်းထဲက app တစ်ခုချင်းစီကိုသုံးတဲ့အချိန်တတ်မှတ်တဲ့နေရာမှာတော့ Apple ထက် Google ကပိုပြီးတော့တင်းကြပ်ပုံရတယ်ဗျ။ဥပမာဒီ Facebook သုံးတဲ့အချိန်ကိုတစ်နာရီမိနစ်30လို့ Google ကတတ်မှတ်ထားလို့ရှိရင်အဲ့ဒီအချိန်ပြည့်တာနဲ့ Apple ရဲ့ Screen Time app ကအချိန်ပြည့်တော့မယ်ဆိုရယ်သတိပေးချက်ပြတယ်။ Google ကအဲ့ဒီသတိပေးချက်ကိုလစ်လျူရှုထားပြီးတော့ဆက်သုံးနေလို့လည်းရတယ်။သတိပေးချက်ကိုထပ်ထပ်ပြနိုင်မယ်လို့တော့ Apple ကုမ္ပဏီကပြောပါတယ်။ဆက်သုံးမလားရက်လိုက်မလားဆိုတာကတော့ခုရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်တဲ့သဘောပ
ါ Google ရဲ့ Digital Wellbeing app ကကြတော့အချိန်ပြည့်သွားပြီဆိုတာနဲ့ကိုသတ်မှတ်ထားတဲ့ကန့်သတ်ချိန်ကိုသွားပြန်မပြောင်းမချင်းမှဆက်သုံးလို့ကိုမရတော့ဘူးဒါပေမဲ့တစ်ပတ်လုံးကိုဘယ် app တွေကိုအချိန်ဘလောက်သုံးတယ်ဆိုတဲ့အစီရင်ခံစာကို Apple ကအပတ်စဉ် notification ပို့မယ် Google ကကြတော့သိချင်ရင်သူ့ရဲ့ app ထဲကိုဝင်ကြည့်ရမယ်တဲ့
iOS မှာရော Android မှာပါပါပြီးသား Do Not Disturb feature ကိုတော့နှစ်ခုလုံးကထပ်ပြီးတော့ update လုပ်ထားကြပါတယ်။ iOS 12မှာဆိုလို့ရှိရင်ကိုရောက်နေတဲ့နေရာပေါ်မူတည်ပြီးတော့ကိုကြိုက်တယ်လို့သတ်မှတ်လို့ရတယ်။ဥပမာဒီစာသင်ခန်းထဲရောက်နေတယ်၊အစည်းအဝေးခန်းထဲရောက်နေတယ်၊ဒါမှမဟုတ်ပွဲတစ်ခုခုရောက်နေတယ်၊စသဖြင့်ကိုဖုန်းသုံးမှုအဆင်မပြေတဲ့အချိန်အတိုင်းတာကိုသတ်မှတ်လို့ရတယ်။ညဘက်8:00တော့မှမဟုတ်လို့ Do Not Disturb ကိုရွေးလိုက်ပြီးဆိုရင်လည်းဖုန်းရဲ့အလင်းရောင်ကိုမှိန်ပေးလိုက်တယ်။မနဲ့မရောက်မချင်း notification တွေကိုလည်းပြမပြီးတော့ဘူး။Android မှာကြတော့ Do Not Disturb လုပ်လိုက်ပြီးဆိုတာနဲ့အဲ့ဒါကိုပြန်မပိတ်မချင်းဘာ notification မှာပေါ်တော့မှာမဟုတ်ပါဘူ
း notification ဆိုလို့ဒီဖုန်းကအသိပေးတဲ့ notification တွေကိုလည်းဘယ်အချိန်ကနေပြီးတော့ဘယ်အချိန်ကြားဆိုရင်အသိမပေးနဲ့ဘယ်လိုပုံစံမျိုးနဲ့အသိပေးပါဆိုတာမျိုးကိုလည်းအခု software အသစ်တွေကြလို့ရှိရင်ရွေးချယ်လို့ရတော့မယ်တဲ့ကိုသားညုံရဲ့
Clear ရေဖုန်းတို့ tablet computer တို့သုံးတာကိုထိန်းချုပ်နိုင်တဲ့ parental control ကိုလည်းကုမ္ပဏီနှစ်ခုလုံးက update လုပ်ထားတယ်မဆမြန်မွေအဲ့ဒီမှာတော့ Apple ကပို့ပြီးတော့အသေးစိတ်ကြားတယ်Parental Controls App ထဲကနေပြီးတော့ဒီကလေးကိုပေးသုံးခြင်းတဲ့အချိန်ကိုမိဘတွေကသတ်မှတ်ပေးလို့ရတယ်။သတ်မှတ်ခြင်းဖြစ်ပြီးဆိုတာနဲ့ကလေးတွေကသူတို့ iPhone တို့ iPad တို့ပေါ်မှာတခုခုကြည့်နေတာပဲဖြစ်ဖြစ်ဂိမ်းကစားနေတာပဲဖြစ်ဖြစ်ဘာမှဆက်လုပ်လို့မရတော့ပါဘူး။မိဘတွေကကန့်သတ်ချိန်တိုးပြီးတော့မှပြန်ပြီးတော့သုံးလို့ရမယ
်။ Google ကလည်းဒီ Family Link ဆိုပြီးတော့မှတိကျ App လုပ်ထားတယ်။ထိန်းချုပ်ကန့်သတ်နိုင်တာတွေကတော့အားလုံးခက်ဆင်ဆင်ပါပဲ။တခုပဲဒီ iOS လို့တခါတဲ့ software ထဲမှာတော့မပါဘူး။ဒီ app ကိုတက်တက်ထပ်ပြီးတော့ download လုပ်ဖို့တော့လိုပါတယ်
။အခုဆိုလို့ရှိရင်လူတွေကဖုန်းတို့ iPad တို့ tablet computer တို့သုံးကြတဲ့အချိန်တွေမလိုအပ်ဘဲကြာနေတာ။တခုကြည့်မြင်အဲ့ဒီနောက်မှာမျောသွားပြီးတော့အချိန်တွေကုန်သွားတာကို short ချနိုင်မှုအခုလိုမျိုးအချိန်ကန့်သတ်နိုင်တဲ့ feature တွေကိုထပ်ထည့်လာကြတာဖြစ်ပါတယ်။
အဓိကကတော့ဒီ phone screen ကိုအချိန်အကြာကြီးသတိလက်လွတ်ကြည့်မိနေမယ့်အစားကို့အတိုင်းတန်တဲ့ကိုသတ်မှတ်ပြီးတော့မလိုရင်ကြည့်စရာမလိုအောင်လို့ဤပညာနဲ့ကန့်သတ်လိုက်တယ်လို့ပြောလို့ရပါတယ်။အခုပြောခဲ့တာတွေကဒီလောလောဆယ် Apple နဲ့ Google ကုမ္ပဏီတွေကအသိပေးရှင်းပြထားတာတွေသာဖြစ်ပါတယ်။တကယ်အပြီးသတ် software တွေစောင့်ဥပောက်မှထွက်လာမယ်ဆိုရင်တော့ဒီထက်အများကြီးကောင်းတဲ့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့လေ့လာသူတွေကတော့တွက်နေကြပါတယ်ရှင်
။မဆူမြတ်မွန်စီစဉ်ထုတ်လွှင့်ပြီးကိုသားညွန့်ဦးကူညီတင်ဆက်ပေးထားတာပါ။ဒီတစ်ပတ်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတော့မြန်မာပြည်အကြောင်းခြေခံရိုက်ကူးထားတဲ့ရုပ်ရှင်တွေနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရနေတဲ့ထိုင်ဝမ်အခြေစိုက်ရုပ်ရှင်ဒါရိုက်တာမီဒီစီဟာမြန်မာနိုင်ငံရှမ်းပြည်လာရှိုးမြို့မှာမွေးဖွားကြီးပင်းခဲ့သူတဦးဖြစ်ပါတယ်။အခုလောလောဆယ်မှာသူ့ရဲ့ရုပ်ရှင်ကားတွေနဲ့အတူတက်ရောက်ပြသဖို့ဖိတ်ကြားခံရတဲ့အတွက်အမေရိကန်ပြည်ထောင်စုကိုခိတရောက်ရှိနေပါတယ်။မီဒီစီကိုကိုဝင်းခမ်းမောင်က VOA ကိုဖိတ်ကြားပြီးသက်တမ်းရောင်သတင်းလွှာအစီအစဉ်အနေနဲ့မေးမြန်းတင်ဆက်ထားပါတယ်။
မီဒီစီကုလို VOA ကိုတွေ့ဆုံမိမယ်မှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။မီဒီစီကမြန်မာနိုင်ငံဒီရှမ်းပြည်နယ်လာရှိုးမြို့မှာမွေတယ်။ပြီးတော့16နှစ်ကြာတော့ထိုင်ဝမ်ကိုရောက်သွားတယ်။အခုလက်ရှိရုပ်ရှင် documentary 3ကနဲ့ feature ရုပ်ရှင်အရှိ4ကရိုက်ထားတာရှိရပါတော့နော်။အခုဒီအမေရိကန်ကိုရောက်လာတဲ့အကြောင်းရင်းကိုတစ်ချက်လောက်ပြောပြပေးပါလား။
ဒီခေါက်က6လပိုင်းကျွန်တော်ဟိုဘောအမေရိကန်လာတာကရုပ်ရှင်ပြဖို့ပေါ့။နော်ရုပ်ရှင်ပြတာက3နေရာမှာပြတယ်ပေါ့။တနေရာကနယူးယောက်မှာနယူးယောက်မှာဟိုဘောမုံမီခေါ်တဲ့Museum of Movie Image Museum မှာကျွန်တော်ရုပ်ရှင်ငါးကားဟိုမှာပြတယ်တပတ်ပြတယ်ကျွန်တော်ဟိုနယူးယောက်မှာရောက်ပြီ။နောက် Boston မှာ Harvard Film Archive မှာနှစ်ကား3ကားပြတယ်။ဒါကြောင့်ကျွန်တော်ပြီးခဲ့တဲ့ရက်ကhave of posting ကနေဒီမှာလာတယ်ဒီမှာဝါရှင်တန်မှာကဟာပေါ့3ကလား4ကကျွန်တော်တတော့မမမီတော့နည်းနည်းချက်လက်ရှိဟာဒါပြဒါကြောင့် presentation လာလောက်တော့ပေါ့
အခု BDC ရဲ့ရုပ်ရှင်တွေကဒီဗမာပြည်ရဲ့အငွေသက်တွေပါတယ်ပေါ့နော်ဆိုတော့အခုပြပြီးတလောက်နယူးယောက်နဲ့ Boston မှာဒီပရိသတ်တွေကြည့်ပြီးတော့ဒီနိုင်ငံတကာပရိသတ်ကအဲ့ဒီအပေါ်မှာဘယ်လိုမျိုး response ရှိလဲ
Yeah, most of the feedback is quite positive.
ပြည်သက်တော်တော်များများကကြိုက်ကြပါတယ်။မြန်မာပြည်မှာရိုက်ပြီးတော့နိုင်ငံတကာမှာပြတဲ့ရုပ်ရှင်ကားကလည်းရှာရှာပါပါမဟုတ်လား။ဥပမာမြန်မာပြည်မှာပဲဖြစ်ဖြစ်ကျွန်တော်ဇာတိမျိုးမှာပဲဖြစ်ဖြစ်တကယ်လက်ရှိအပြင်မှာဖြစ်ပျက်နေတဲ့အရှိတရားကိုအခြေခံရိုက်တဲ့ရုပ်ရှင်မျိုးနိုင်ငံတကာပြည်သက်ကအတွေ့အနေပါတယ်။မြန်မာပြည်ထဲမှာရိုက်တဲ့ရုပ်ရှင်အများစုကြတော့ပြည်တွင်းဈေးကွက်အတွက်ပဲဆိုတော့နိုင်ငံတကာပြည်သက်စီကိုတိတ်ပြီးတော့မရောက်ပါဘူး။ကျွန်တော်ရိုက်တဲ့ရုပ်ရှင်အများစုက art house လို့ခေါ်တဲ့အနုပညာအသားပေးရုပ်ရှင်တွေဖြစ်ပြီးငွေကြေးအကျိုးမြတ်တွေအဓိကမဟုတ်တော့မြန်မာပြည်မှာရုံတင်ပြဖို့ကလည်းမလွယ်ပါဘူးနိုင်ငံတကာပြည်သက်တွေကြတော့ဒီလိုရုပ်ရှင်ကားမျိုးကတစ်ခါတလေမှလာတာဆိုတော့ ပြည်သက်ကတော်တော်လေးအားပေးကြပါလေ
after this
အခုလက်ရှိရောဘာရီလှုပ်ဖြစ်နေလဲအခုဒီအပြန်သွားရင်ဘာရီလှုပ်ဖို့ရှိလဲ
yeah because as a filmmakers yeah
ရုပ်ရှင်သမားဆိုတာကတော့အများရန်ပဲနိမ့်နိမ့်ညံ့ညံ့တကားမဟုတ်တကားအတွက်စူးစမ်းနေရတာပါအခုရိုက်ဖို့လုပ်နေတာနှစ်ကားရှိပါတယ်တကားကိုမြန်မာပြည်မှာရိုက်မှာပါတကားကတော့ထိုင်းမှာမှာပါနောက်တရုတ်ဇာတ်ကားအတွက်လည်းဇန်ညွန်းရင်းနေတာရှိပါတယ
် Hey y'all it's Fred I got to tell you something Oh yeah I want to be a celebrity yeah
ဒီတက်တော့ရောင်တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own ya
။တက်တဲ့ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မီချီဂန်တက္ကသိုလ်မှနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်။ကျွန်တော်ယုံကြည်ရဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒဖော်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတိုင်းဆုံးကြိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်။ဒီကအဖြစ်မတူညီမျှမှုနဲ့ပတ်သက်ပြီးဆွေးနွေးရတဲ့နေရာမှာဘာမတူညီမျှမှုအကြောင်းဆွေးနွေးနေရလဲဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမျှမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြုံမှာအကြောင်းအရာတွေများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမျှမှု၊ပညာရေးမတူညီမျှမှု၊ကျန်းမာရေးမတူညီမျှမှု၊အလုပ်ကိုင်ခွင်လန်းဆိုင်ရာမတူညီမျှမှုတွေအကြောင်းတည်နေမှာပဲဖြစ်ဖြစ်နေ့စဉ်စကားတွေမှာပဲဖြစ်ဖြစ်ညီရကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီမျှမှုကိုဘယ်ရှိပြောင်းကနေကြီးစုနားလည်လဲလို့မေးလို့ရှိရင်ပြပြသားသားအဖြစ်တစ်ခုရဖို့ခင်းနေပါလေအကြမ်းများအဖြစ်ဆိုရင်တော့ရှုတော့မျိုးအဖြစ်ကြည့်ရှုနိုင်ပါလေပထမတစ်မျိုးကတော့ vertical inequality လို့ခေါ်တဲ့ downline မတူညီမျှမှုတွေဖြစ်ပါလေဥမာအဖြစ်စာကျူးစာရဲ့လူကဆောင်ွက်ပူအောင်လို့ပညာပိုတက်လို့အလုပ်ခွင်မှာကျူးစာရဲ့လူကအလုပ်ခွင်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီမျှမှုတွေကဒါ downline မတူညီမျှမှုတွေပဲဖြစ်ပါလေဒါပေမဲ့နောက်ထပ်ရှုတော့တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီမျှမှုတွေဖြစ်ပါလေအလျားလိုက်မတူညီမျှမှုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာတမိုင်းကြောင်းအရာပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီမျှမှုတွေပဲဖြစ်ပါတယ်။ဒီမှာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာတောင်းလိုက်မတူညီမျှမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သို့တော်ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအလျားလိုက်မတူညီမျှမှုတွေရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာအလျားလိုက်မတူညီမျှမှုတွေကိုရှော့ကြဖို့ဟာအဓိကတန်းတိုင်တစ်ခုအနေနဲ့ရပ်တည်နေပါမယ်။ဘာကြောင့်လဲဆိုတော့အလျားလိုက်မတူညီမျှမှုတွေရှိနေတဲ့ရွေ့လူဖွဲ့စည်းကြမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေဦးမှာဖြစ်ပါတယ်။ဥပမာအဖြစ်အမေရိကန်နိုင်ငံမှာရှိရဲ့လူပြည်လူမဲကြားမတူညီမျှမှုဒီဥရောပမှာရှိရဲ့ရိုမာနဲ့တခြားလူမျိုးကြားမှာမတူညီမျှမှုရဝန္ဒာမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တူးစည်းကြမှာမတူညီမျှမှုတွေရဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန့်ကဏ္ဍမှာပါဝင်ခဲ့တာပဲဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေရှင်ဆွေးနွေးမှုတွေမူဝါဒတွေထဲမှာအလျားလိုက်မတူညီမျှမှုကိုထည့်သွင်းဆွေးနွေးတာအားနည်းနေသေးရလို့ပဲမြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီမျှမှုဆိုရင်မြန်မာနိုင်ငံမှာစည်ရန်ချမ်းသာကွာဟမှုမြင့်မားနေရဆိုတာဘယ်သူမှငြင်းပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဗဲဒေတာတွေကဗဲလူမျိုးတွေကစည်ရန်မှုတန်ပုတ်ခံနေရတယ်။ဒီပိုပြီးစည်ရန်မှုတန်ကိုခံနေရတဲ့ဒေတာတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်လောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနဲ့နေပါသေးတယ်။ပညာရေးဆိုရင်လည်းဥမာအဖြစ်ရန်ကုန်မှာစာတက်မြတ်မှုနှုန်း96ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာလူသုံးပုံတစ်ပုံကစာတက်မြတ်မှုမတက်မြောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကြားမှာမတူညီမျှမှုပညာရေးဆိုင်ရာမတူညီမျှမှုတွေရှိနေသေးတယ်လို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံရေးမတူညီမျှမှုဆိုရင်လည်းကျွန်တော်တို့90ရာခိုင်နှုန်းသောအမျိုးသမီးတွေကလွတ်တော်မှာ100ရာခိုင်နှုန်းမှရှိရဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီမျှမှုတွေရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။ဒီအတွက်လည်းမူဝါဒတွေချမှတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးပေါ်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတည်းဖြစ်ပါတယ်။သို့တော်ညာလည်းလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိရအလျားလိုက်မတူညီမျှမှုကြားမှာရှိရအလျားလိုက်မတူညီမျှမှု တခြားအုပ်စုတစုနဲ့တစုကြမှာရှိရဲ့စီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းတိုင်ဖွံ့ဖြိုးရေးပန်းတိုင်ရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်ရနေရမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA မြန်မာပိုင်းရဲ့တင်းနှင်းလာညအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA ကနေအခုအသံလွှင့်နေတဲ့တနာယီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်။တနင်္လာနေ့ညဘက်အစီအစဉ်တွေမကြခင်အဆုံးသတ်မှာဖြစ်ပါတယ်။အစီအစဉ်အဆုံးသတ်ခင်မှာကြံနေတဲ့အချိန်တွင်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျင်အုန်နဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြုတ်ပြီးတဲ့အခါအင်္ဂါနေ့ညမှာပဲသမ္မတဒေါ်နယ်ထရန့်အမေရိကန်နိုင်ငံကိုပြန်လာမှာဖြစ်ကြောင်းသမ္မတအင်ပီရိုကဒီကနေ့အတည်ပြုပြောဆိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေရဲ့ဆွေးနွေးမှုတွေဟာမျှော်လင့်ထားတဲ့ပိုပြီးလွင်မြန်စွာဖြစ်ပေါ်တိုးတက်နေကြောင်းအင်ပီရိုကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံတဲ့အချိန်မှာတော့ဘာသာပြန်ကလွဲလို့သူတို့နှူးပဲရှိမယ်လို့အင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံမှာမနေ့ပြန်အင်္ဂါနေ့ကျင်းပမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နှစ်ဖက်မတူညီမှုတွေပြည်လည်သွားစေရေးအမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာလည်းနောက်ဆုံးအဆင့်အနေနဲ့ဆွေးနွေးညှိနှိုင်းနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့အဲ့ဒီထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံကတိုက်ရိုက်ပါဝင်ခြင်းမရှိပေမဲ့လည်းမမြင်နိုင်တဲ့တတိယနိုင်ငံအဖြစ်နဲ့အစည်းအဝေးခမ်းမအတွင်မှာရှိနေမှာဖြစ်ပါတယ်။ဒေသတွင်းကတခြားနိုင်ငံတွေနီးတူထိပ်သီးဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေကသူတို့ရဲ့အကျိုးစီးပွားအပေါ်ဘလို့တက်ရောက်မှုရှိလာမလဲဆိုတာကိုတရုတ်နိုင်ငံကလည်းစောင့်ကြည့်နေမှာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့ဖိတ်ကြားချက်အရထိုင်းနိုင်ငံကိုမကြခင်တရားဝင်ချစ်ကြည်ခီးတွားရောက်လည်ပတ်မှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။တရားဝင်ခီးစဉ်နဲ့အတူသမ္မတအဝင်းမြင့်ဟာထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ရှစ်ချိန်မြောက် ARD 6ဖရာမဲခေါင်စီးပွားရေးအထူးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာ ECMAS ထိပ်သီးဆွေးနွေးပွဲနဲ့9ချိန်မြောက်ကမ္ဘောဒီးယားလာအိုမြန်မာ VNN ထိပ်သီးဆွေးနွေးပွဲတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာသမ္မတအဝင်းမြင့်ရဲ့နေနဲ့နိုင်ငံတော်သမ္မတဖြစ်တာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာဒုတိယအကြိမ်မြောက်နိုင်ငံတကာခီးစဉ်လည်းဖြစ်ပါတယ်။ထောင်တောင်းချီတဲ့နိုင်ငံမဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာဘေးကင်းလုံခြုံစွာနေထိုင်ပြီးပြည်ပကိုထွက်ပြေးရတဲ့အဖြစ်မျိုးမဖြစ်ရလေအောင်မြန်မာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လိုအပ်ကြောင်းတင်းငွေနေနေက Aurora လူသားချင်းစာနာမှုဆိုင်ရာစုလက်ခံရရှိခဲ့တဲ့ရိုဟင်ဂျာရှင်းနေဦးကျော်လာအောင်ကပြောကြားလိုက်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zone ဖြစ်ပါတယ်တင်းင်းလာနေညပိုင်း VOE အစီအစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.